ဖန်စီခံရပြီးတရားရင်ဆိုင်နေရတဲ့ရိုက်တာတင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေစွန်တတိအတွက်2019ခုနှစ်ဂျိမ်းစ်ဖိုလီမီဒယ်ဆုရစိတ်ချီးမြှင့်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြီးခဲ့တဲ့စက်တင်ဘာလကရခိုင်ပြည်နယ်ကမ်းခြေတစ်ခုမှာပုံနေကြတဲ့ရိုဝင်ဂျာနူးသား10ဦးကိုအစိုးရစစ်တပ်နဲ့ဗိုလ်ဒါဘာသာဝင်ရာသားတွေကတပ်ပစ်ခဲ့တဲ့ဖြစ်ရပ်ကိုတိကျကြံ့နာပြည့်စုံစွာရေးသားတင်ကြတာအပါအဝင်ဒီမနက်ကကျန်းဖက်မှုအကြောင်းရေးသားတင်ကြတဲ့အတွက်ဒီစုကိုချင်းမြင့်လိုက်တာလို့စုချင်းမြင့်နဲ့အမေရိကန်ခြေဆိုင်မီဒိုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မီဒိုအဖွဲ့အပါအဝင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဖို့သုံးဆပြီးကာယကံရှင်တွေကိုယ်တိုင်ကလည်းသူတို့ကိုယ်သူတို့အဲ့လိုဖော်ပြပြောဆိုပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဆိုဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့နှုံပြောဆိုပါတယ်။တိတ်မကြခင်တော့ကလည်း Ten American တည်နှုတ်လက်ခွင့်ဆိုင်ရာအဖွဲ့ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Bobby Freedom to Write လွတ်လပ်စွာတည်ငြိမ်သားခွင့်ဆိုင်ရာစုချီးမြှင့်ပါလိမ့်မယ်။